မင်္ဂလာပါဒီနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့တိခါရောယဆရာစောထွန်းထွန်းလင်းရေးသားထားတဲ့ပြည်တော်ကိုချမ်းသာပေးပါနဲ့နှလုံးသားမိုးရေဆက်များဆိုတဲ့စာအုပ်လေးထဲကထလော့လင်းလောဆိုတဲ့အကြောင်းအရာလေးကိုကောက်နှုတ်ဖော်ပြပေးသွားမှာဖြစ်ပါတယ်ထလော့လင်းလောတင်ထလော့လင်းလောတင်းအလင်းရောက်လာပြီထာရဖျားဤဘုံတော်သည်တင်းဤအပေါ်မှာပေါ်ထွန်းလျက်ရှိ၏ဟေရှာယအနာဂတ်တိချံခန်းကြီး60အငယ်တက်ဒီကျမ်းပိုက်လေးကတော့ပရောဖက်ဟေရှာယရဲ့လက်ထက်မှာဒုက္ခဆင်းရဲခံစားရပြီးမျောလင့်ချက်မဲ့နေတဲ့ယူဒလူတွေကိုထဖို့လင်းဖို့ရန်အတွက်ခွန်အားပေးထားခြင်းဖြစ်ပါတယ်အလင်းဤကုန်တက်တိများတက်အလင်းသည်အရက်ရှမျက်နာကိုပြန့်နှံ့နိုင်စွမ်းရှိသည်။ကောင်းသောအသက်သာအလင်းဟာပတ်ဝန်းကျင်တစ်ခုလုံးပြန့်နှံ့သွားခဲ့ကြောင်းကိုရှင်ယောဟန်ခန်းကြီးလေးအငယ်39မှာတွေ့ရှိရပါတယ်။လူတစ်ယောက်ရဲ့ကောင်းတဲ့အသက်ရှင်မှုတစ်ခုဟာပတ်ဝန်းကျင်တစ်ခုလုံးကိုကူးဆက်တတ်တဲ့တဘောတဘာဝရှိတဲ့အဖြစ်ပြက်တစ်ခုကိုတင်ပြပါရစေ။တခါကလူတဦးဟာသူတည်ရင်ဘယ်ကိုသွားမလဲဆိုတဲ့မေခွန်းအဖြစ်ကိုရရှိဖို့ရန်ဘာသာတရားကိုလေ့လာလိုက်စားခဲ့ပြီးအသက်ရှင်နေပေမဲ့လို့လည်းတိကျတဲ့အဖြစ်ကိုမရရှိခဲ့ပါဘူး။တနေ့ဈေးရုံဝင်းကိုဖျက်သွားတဲ့အခါမှာလူနာတွေရဲ့အဝတ်အညစ်အကြေးတွေကိုလျှော့ဖုတ်ပေးနေတဲ့လင်မယားကိုတွေ့တဲ့အတွက်မေးမြန်းတဲ့အခါမှာသူတင်တဲ့ဆေးရုံအလုတ်သမားဝန်ထမ်းမဟုတ်ပဲဆရာဝန်လင်မယားဖြစ်နေတဲ့အခါမှာအယံအံ့ဩသွားခဲ့ပြီးမင်းတို့ဘယ်ဘာသာဝင်တွေလဲလို့မေးမြန်းတဲ့အခါမှာဆရာဝန်လင်မယားကခရစ်ယာန်လို့ဖြေလိုက်ပါတယ်မင်းတို့ခရစ်ယာန်ဘာသာအကြောင်းငါသိချင်တယ်လို့ပြောတဲ့အခါမှာဆရာဝန်လင်မယားကကျမ်းစာအုပ်လက်ဆောင်ပေးလိုက်တယ်ဒီကျမ်းထဲမှာတေးရင်ဘယ်သွားမလဲဆိုတဲ့အဖြေကိုတွေ့ရှိပြီးဘုရားသခင်ကိုထိုသူကယုံကြည်လက်ခံခဲ့ပါတယ်။ကောင်းတဲ့အသက်တာကိုပြသခဲ့တဲ့ဆရာဝန်လင်မယားကြောင့်ထိုပုဂ္ဂိုလ်ဟာစစ်မှန်တဲ့ဘုရားသခင်ကိုယုံကြည်လက်ခံခဲ့တယ်။အလင်းဟာပတ်ဝန်းကျင်ကိုပြန့်နှံ့ပြီးလူအဖွဲ့အစည်းတစ်ခုလုံးကိုပြောင်းလဲနိုင်စွမ်းရှိပါတယ်။နှစ်အလင်းသည်အန္တရာယ်အသွေးသွေးမှထိန်းချောင်းလမ်းညွှန်မှုကိုပေးသည်အမောင်ဟာလူသားတွေအတွက်ဒုစရိုက်ကိုပြုလုပ်ပေးဖို့လုံစော်တော်အရာဖြစ်တယ်လို့အလင်းတရားဟာမကောင်းမှုဒုစရိုက်ကိုသာစီပိတ်ပင်တဲ့အရာပဲဖြစ်ပါတယ်။သုတ်တန်ဆရာကထာဝရဘုရား၏တရားလမ်းသည်ဖြောင့်မတ်တော်သူခိုင်ခန့်ခြင်းအကြောင်းဖြစ်၏။မတရားသဖြင့်ကျင့်တော်သူတို့မူကားပျက်စီးခြင်းတို့ရောက်ရကြလိမ့်မည်။သုတ်တန်ကျမ်းခန်းကြီး30အငယ်29တနေ့တော်ခါညတညမှာတငါတဲ့တယောက်ကဘရင်ဥယျာဉ်ထဲကိုဝင်ပြီးမင်္ဂလာရေကန်မှာတိတ်တဆိတ်ခိုးဝင်ပြီးငါးတွေကိုကုန်ပစ်ပြီးဖမ်းနေပါတယ်။ကုန်ပစ်တန်ကြားတဲ့အခါအဆောင်တွေကမီးတုပ်တွေကိုကင်ဆောင်ပြီးဖမ်းဆီးဖို့ရန်အတွက်လာကြပါတယ်။တန်ငါတဲ့ကြီးဟာကြားတဲ့အခါမှာထိတ်လန့်ပြီးတော့ရေကန်အသွင်းတို့ကုန်ကိုပစ်ချပြီးသူ့ကိုယ်သူပြာတွေတုတ်လုံးပြီးနောက်ကမထမ်းထိုင်နေတဲ့ယောဂီကြီးလိုပဲမလုံမရှက်နေလိုက်တယ်တခိုးလိုက်တဲ့လူစုဟာတခိုးကိုမတွေ့ရပဲသူတော်ကောင်းရောင်ဆောင်ထားတဲ့တငါတဲ့ကမထမ်းသမားကိုဒါတွေ့ရတဲ့အတွက်ကြောင့်တကယ်ယောဂီကြီးတပါးလို့ထင်မှတ်ပြီးသူ့အနီးနားကယိုသေးစွာထွက်ခွာသွားကြတယ်တငါတဲ့ဟာနာနဲ့မိုးလင်းသည့်တိုင်အောင်ထွက်ပေါက်မမြင်ရပဲကမ္မထမ်းထိုင်မဲထိုင်နေရတယ်။နာနဲ့လင်းတဲ့အခါတငါတဲ့အလွန်အံ့ဩခဲ့ရတယ်။ဘာကြောင့်လဲဆိုတော့ဥယျင်မူထံကနေသစင့်စကားသစင့်ကြားရပြီးမြို့သူမြို့သားတွေလာရောက်ပြီးဆွနွေယူဆောင်လာကြတယ်။ပန်းတစ်တီးတွေနဲ့လာရောက်ဖူးမြော်ကြီးညိုကြတယ်။လူစုလူဝေးတွေဟာများတစ်ထက်များလာတဲ့အခါမှာတငါတဲ့ဟာတန်ဝေကရပြီးသွေးမိတာကတော့ငါသည်ဘေးရောက်သောကြောင့်အယောင်အဆောင်နေုံများဖြင့်ဤမြများစွာကြီးညိုအပူစော်ခံနေရပြီးအကယ်၍တရားကိုအမှန်ကျင့်၍သူတော်ကောင်းအဖြစ်ဖြစ်ပါကဆိုးဖွယ်ရမရှိယနေ့မှစ၍အသက်ထက်ဆုံးအတုဘဝမှအစ်စ်ဘဝတို့ရောက်အောင်ကြိုးစားအားထုတ်တော်မူလို့သူကဆုံးဖြတ်လိုက်ပါတယ်အလင်းဟာလူသားအလုံးရဲ့ဘဝအသက်တာကိုကောင်းတဲ့ဖက်ကိုပြောင်းလဲနိုင်စွမ်းရှိတဲ့တတိရှိပါတယ်၃အလင်းသည်အတိပေးသောအမတ်လက္ခဏာဖြစ်သည်လူဘဝအတ္တတာဟာမကောင်းမှုနိုင်မွေ့လျော်တဲ့သဘောရှိပါတယ်။လူတို့အပြစ်ပြုလုပ်ဖို့ရန်ကြံစီတဲ့အခါတိုင်းမှာမိမိနှလုံးသားထဲကဩတ္တပါစိတ်တန်ရှင်တော်ဝိညာဉ်တော်ကအမြဲတည်ပေးလေးရှိပါတယ်။ သို့သောလူကနားမထောင်ပါကအမားလောက်တာကြလာရင်အမှန်လို့ထင်လာတဲ့သဘောရှိသွားပါတယ်အလင်းဟာတတိပေးခေါလောင်းတံပဲဖြစ်ပါတယ်ကားတွေလမ်းတွေပေါ်မှာမောင်းနေနေတဲ့အခါတတိပေးမိပွိုင်းတွေထားရှိခြင်းဟာယင်တိုင်မှုမဖြစ်ပေါ်စေဖို့ရန်အတွက်သာဖြစ်ပါတယ်တတိပေးတဲ့အရာကိုကြားပြီးလိုက်လျှောက်အသက်ရှင်မယ်ဆိုရင် ထို့သူရဲ့အသက်တာလမ်းမှန်တို့ရောက်ရှိလာပါတယ်လူဟာအမားပြုလုပ်တတ်တဲ့တတဝါဖြစ်တဲ့အမားပြုလုပ်ခြင်းဟာအပြစ်မဟုတ်ပါဘူးအမားပေါ်မှာသင်ခန်းစာမယူမတာလျှင်အပြစ်ရဲ့ဆိုးကျိုးကိုခံစားရမှာဖြစ်ပါတယ်လူတိုင်းအလင်းရဲ့တတိပေးခေါလောင်းတန်ကိုကြားပြီးမှန်ကန်သောအသက်တာနဲ့ရှောက်လန်းဖို့ရန်သာဖြစ်ပါတယ် လေအလင်းဒီဖြောင့်မတ်မှန်ကန်စွာသွားလာသည်။မောင်နေတော့အခန်းမှာဖျောင်းတိုင်ကိုထွန်းတဲ့အခါမှာအလင်းတန်းဟာအရက်ရှင်းမျက်နှာကိုဖြောင့်တန်းစွာဖျားထွက်သွားလေရှိပါတယ်။အလင်းရဲ့သဘောဟာမျက်နှာမလိုက်မှန်ကန်စွာလင်းပြလေရှိတယ်။အလင်းရဲ့အသက်တာ၌နေထိုင်အသက်ရှင်တဲ့လူသားတိုင်းကဖြောင့်မတ်မှန်ကန်စွာအသက်ရှင်လေရှိပါတယ်။ သူတို့ရဲ့ဖြောင့်မတ်ခြင်းတွေကိုငွေကြေးဥစ္စာဒဏ်ကုန်ပကတနာနဲ့ဘယ်တော့မှအလဲလဲမပြုလုပ်နိုင်ပါဘူး။တုတ်တန်ဆရာကမတရားသောဥစ္စာပန်တာသည့်အကျိုးမရှိဖြောင့်မတ်ခြင်းပါရမီမူကတေခြင်းမှကဲ့တင်တတ်၏ဖြောင့်မတ်သောသူကိုငတ်၍တေဆေခြင်းကထာဝရဖျားသည့်အခွင့်ပေးတော်မမူမတရားသောသူတို့၏အတ္တမမူကိုကဖျက်စီးတော်မူ၏တုတ်တန်ကျမ်းခန်းကြီး31အငယ်2မှ3 လူတအူးရဲ့ဘဝအတိတ်ဘက်ကိုလူအများအားမေးမြန်းတဲ့အခါမှာဗီယက်နမ်စစ်ပြန်အမေရိကန်စစ်တပ်အဖိုးအိုကအောက်ပါအတိုင်းတက်တည်ခံခဲ့ပါတယ်အကြောင်းကတော့ကျွန်တော်ငယ်ငယ်ကရွာလန်းထိပ်မှာကားနှစ်စီးမတော်တဆတိုက်မိတဲ့အတွက်ကြောင့်ကားရှိအမှန်တွေကွဲခဲ့ရာထိုမှန်တွေကိုကောက်ယူပြီးကစားနည်းတစ်ခုပြုလုပ်ခဲ့တယ် နေထွက်ရအရက်ကိုမျက်နှာမူပြီးလက်ထဲကမန်တဲ့အလင်းတန်းတွေကိုမောင်နေတဲ့အခန်းထဲသို့အလင်းရောင်ရအောင်ပြုလုပ်ပေးခြင်းဖြင့်ကစားခဲ့ပါတယ်။လူဘဝရဲ့စစ်မှန်တဲ့အတိတ်ပဲမှာမန်ဖြစ်ကစားခြင်းပဲဖြစ်ပါတယ်။မန်ဟာနေရဲ့အလင်းရောင်နဲ့မောင်နေတဲ့အခန်းကိုအလင်းတွေလင်းပေးတယ်လို့ပဲ လူတိုင်းရဲ့အသက်တာကလည်းဖျားသခင်စီကလာတဲ့ဖျောက်မှတ်ခြင်းတရားကိုမန်ကဲ့သို့လက်ခံကျင့်သုံးဖို့ရန်လိုအပ်ပါတယ်။ထိုဖျောက်မှတ်ခြင်းအလင်းတန်းကိုတခြားသူတွေကိုပြန်ပြီးလက်ဆင့်ကမ်းပေးဖို့လိုအပ်ပါတယ်။ထိုကဲ့သို့အသက်ရှင်ခြင်းဟာဆိုရင်အတိတ်ပဲရှိတဲ့လူဘဝပဲဖြစ်ပါတယ်။ အလင်းရှင်ဟာဘုရားသခင်ဖြစ်ပြီးဘုရားသခင်စီမှာလာတဲ့အလင်းတန်းကိုလူကလက်ခံပြီးအခြားသူတွေကိုဝေမျှလက်ဆင့်ကမ်းပေးခြင်းဟာလူဘဝရဲ့တန်ဖိုးပင်ဖြစ်ကြောင်းတွေ့ရှိရပါတယ်။ထလို့လူတအူးဟာလှုပ်တင်လှုပ်ထိုက်တာကိုလူပီသားစွာလှုပ်ဆောင်ဖို့လိုအပ်ကြောင်းနဲ့မလှုပ်တင်မလှုပ်ထိုက်တဲ့အပြုအမူတွေကိုရှောင်ရှားဖို့လိုအပ်ကြောင်းတတိပေးထားပါတယ်။လင်းလို့ဘုရားသခင်စီက သမတရားအလင်းတန်းကိုမောင်မိုက်နေတဲ်လူသားအလုံးရဲ့နှလုံးသားအသွင်းတို့ရောက်အောင်ထွန်းလင်းဖို့ရန်လိုအပ်ကြောင်းမိမောင်းထိုးပြထားပါတယ်။လူအပေါင်းတို့သည်ကယ်တင်ခြင်းတို့ရောက်၍တမတရားကိုသိစေခြင်းကဘုရားသခင်အလိုတော်ရှိ၏။တိတိခန်းကြီး၄အငယ်နှင့်ယေရှုကငါသည်ဤလောကဤအလင်းဖြစ်၏။ငါနောက်သို့လိုက်တော်သူသည်မောင်မိုက်၌မသွားမလား။အသက်ဤအလင်းကိုရလိမ့်မည်ဟုမိန့်တော်မူ၏။ရှင် ယောဟန်ခန်းကြီး၈အငယ်၁၂ကျမ်းနာသူတယောက်စီတိုင်းပေါ်မှာဖျားခင်သားရေကောင်းချီးပေးပါစေ။
ยาพิษโซเมียโตกะมงดายนี่ดียังกวยมาโคเวลาเดชิโอ้อะเบลเลจิเดยะเลงาลอคันนี่นาจิเวดนาเรดายินเดทีทรีเดชิกะกูจะชาชินเนลันเดรียวซอนนี่เดยะเรดายิมาเทนจิ